ပေါ်ကြမှုကြီးမဲအောင်လိုက်Facebook အကောင့်အပါဝင်အကောင့်ဆက်ရှိခု Facebook ကုမ္ပဏီကမနေ့ကဖေရှားပိတ်ပင်လိုက်တာပါအရင်ဆိုရလက်ထက်တမရယုံဝင်ကြီးဦးစိုးသိန်းကဖြုတ်ချခံရတဲ့Facebook စာမျက်နှာတွေမှာအမုန်းစကားတွေတင်တာမပါလို့မလုပ်တင်မှုလို့ပြောပါတယ်အချင်းကြိုက်လို့တော့အချင်းကြိုက်လို့တော့ဒီဘက်ကဒီမိုကရေစီဘက်ကပြောရင်တော့ဒီမိုကရေစီအမြင်နဲ့ပြောရင်တော့ဒါရီမလုပ်တင်တဲ့လုပ်တယ်အဲ့ ဒီအားရဖတ်ကြည့်ရင်လည်းမဲဟုတ်မှာမဟုတ်ဘူးကွာဘာမှဟိတ်ဖြစ်တာလည်းတခုမှမပါဘူးဟိတ်စပီချ်လည်းမဟုတ်ဘူးသူတဲ့တင်းနေသူထုတ်ပြန်နေတာနောက်တော့တက်မရယ်အင်စတီကျူရှင်ကြီးကဘဝပြီးမှာအစိုးရဘင်းအင်စတီကျူရှင်အကြီးဆုံးသူဂျူရက်စပက်ပေးရမယ်ပြည်သူနဲ့လည်းဆက်ဆက်နေအဲ့ဒါပြဿနာကြီးတယ်ဒီလိုမလုပ်တင်ဘူးရခိုင်မြို့သားပါတီမြေပေါ်မြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်
ဥဖေတန်းကသူ့ရဲ့အမြင်ကိုအခုလိုပြောပါရယ်မှန်ပါတော့ဒါကတော့အကုလုံးဆက်ဆက်နေအကုလုံးဆက်ဆက်နေအဓိကတော့ဒီပင်လီတွေကိုသူတို့တောင်းဆိုနေတဲ့ဟာတွေကိုနိုင်ငံသားဖြစ်ဖို့ကနဲ့ရိုဟင်ဂျာတတ်မှတ်ဖို့ပါညာဖို့သူတို့နိုင်ငံတကာကအာဒါဒီတက်ကြောင်းပေးနေတဲ့လမ်းကြောင်းကိုမရောက်သမျှတော့ဒီဖြစ်အားတွေကဆက်တိုက်ဆက်တိုက်လာနေမှာပဲအဓိကတာဝန်ရှိတဲ့တပ်မတော်ကိုလာမယ်အစိုးရက သူခက်ကမှလည်းသူ့လုံးကျဲကိစ္စတွေမှာကျွန်တော်ကတော့ဘာမှချက်မပေးနိုင်ဘူး
။အဲ့ဒီလိုပိတ်ပင်တာဟာဘလို့မုန်းစကားတွေပါလို့ပိတ်ပင်နေဆိုတာကို Facebook ကုမ္ပဏီကထုတ်ပြန်တဲ့အကြောင်းအဲ့ဒီလိုမဟုတ်ရင်တစ်ဖက်သက်ပိတ်ပင်တာသာဖြစ်မယ်လို့ပြောပါတယ်။အခုကိစ္စကိုအစိုးရနဲ့တမတော်ပူပေါင်းပြီးအများဆုံးတုံ့ပြန်တဲ့လို့တမတော်မှဒုတိယပိုချိုကြီးတာဝန်ထမ်းဆောင်ခဲ့တဲ့ပြည်သူ့လူတော်ကိုယ်စားလှယ်ဦးတောင်အေးကအခုလိုပြောပါတယ်
ဒီအဖွဲ့အစည်းတရားလုံးကသူတို့ဆွဆွဲသလိုလူ့အခွင့်အရေးတွေလွန်လွန်ကျွကျွချိုးဖောက်နေတယ်ဆိုတဲ့ဆွဆွဲချက်ကြီးကတော့မဟုတ်မမှန်ဘူးဆိုတာအလုံးလဲတိုင်းပြည်ကလည်းထုတ်ပြန်ကြေညာထားပြီးသားဖြစ်တယ်အခုနောက်ဆုံးပြောမယ်ဆိုရင်ကွယ်ဒါအခုနောက်ဆုံးဖွက်လိုက်တဲ့လွတ်လပ်တဲ့စုံစမ်းရေးကော်မတီကော်မရှင်ဆိုတဲ့အဖွဲ့အစည်းလည်းအခုထပ်ပြီးတော့ဟုတ်လားပုံဝင်လင်းလင်းသူစစ်ဆေးပြီးတော့ပြဖို့အခြေအနေရှိနေတာအဲ့တော့ဒီဟာတွေလုံနေတဲ့ဓာတ်နဲ့ဟုတ်လားလူ့ခွင့်ချိုးဖောက်ပါတယ်ဆိုပြီးတော့ဒီအကောင့်တွေကိုပိတ်လိုက်တယ်ဆိုတာကတော့ဒါတစ်ဖက်သက်သိဆန်လာမှရှိတယ်ဒါတော့ဟိုအားလုံးကဘာလက်မခံတင်မှုပေါ့နော်လက်မခံတင်မှုအဲ့တော့ဒီလမ်းကြောင်းကြီးဟာတိုင်းပြည်အတွက်အင်တာမပဲဒါဟိုစိတ်ပူစရာကောင်းတယ်အဲ့တော့နိုင်ငံတော်အစိုးရအနေနဲ့တက်မတော်နဲ့လက်တွဲပြီးတော့အဲဒီကိစ္စတွေကိုအများဆုံးတုံ့ပြန်ဖြေရှင်းနေတယ်လို့ပြောတော့မြင်ပါတယ
်အကြောင်းပြချက်မခိုင်လုံပဲဖြုတ်ချတာဟာနိုင်ငံရဲ့အချုပ်အခြာအနာကိုစော်ကားလိုက်တယ်လို့ပဲလို့လဲဦးတောင်အေးကပြောပါတယ်တမရယုံပြောရေးဆိုခွင့်ရှိသူဦးစော်ထေးက Facebook ရဲ့လောက်ဆောင်ချက်ဟာအစိုးရနဲ့မပတ်သက်ဘူးလို့မနေ့ကပြောခဲ့ပါတယ်တစ်ဆက်တည်းမှာပဲအခုလို Facebook စာမျက်နှာတွေဖြုတ်ချခံရတာနဲ့ပတ်သက်ပြီး Facebook ကုမ္ပဏီကိုမေးမြန်းသွားမှဖြစ်တဲ့အကြောင်းနဲ့သူတို့ Facebook စာမျက်နှာတွေပြန်လည်ရရှိရေးအတွက်ဆက်သွယ်မေးမြန်းမယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာ Facebook ရုံငယ်မရှိတဲ့ကိစ္စနဲ့ဆက်ဆက်ပြီးလဲမြန်မာအစိုးရနဲ့ Facebook ကုမ္ပဏီတို့ဆွေးနွေးဖို့ရှိတယ်လို့လည်းဦးစော်ထေးကပြောပါတယ်ခင်ဗျာ